America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်ဇွန်လ9ရက် VOA American တန်ရဲ့တင်းငွေနေညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတင်းငွေနေညနေခင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်အမေရိကန်နဲ့မက္ကဆီကိုသဘောတူညီချက်တစ်ကရှုပ်ပြောင်းချေချာနေထိုင်သူတွေရဲ့လူခွင့်ရေးကိုကာကွယ်ဖို့နဲ့နိုင်ငံကောင်းမွန်တဲ့ဆက်ဆံရေးကိုထိန်းသိမ်းနိုင်လိုက်တယ်လို့မက္ကဆီကိုသမ္မတကပြောပါတယ်ဒီမှာနိုင်ငံမှာကျင်းပခဲ့တဲ့ G20 ကမ္ဘာစီးပွားရေးအင်အားကြီးတွေရဲ့အစည်းအဝေးတွေမှာကမ္ဘာစီးပွားရေးကိုကာကွယ်ပေးဖို့အတွက်မူဝါဒပေါင်းစုံကိုကျင့်သုံးသွားဖို့ကိုသဘောတူခဲ့ကြပါတယ်ဗင်နီဇွဲလားနဲ့ကိုလံဘီယာနယ်စပ်ကိုစနေနေ့ကဖွင့်ပေးလိုက်တဲ့အတွက်ဗင်နီဇွဲလားနိုင်ငံသားတွေကိုလံဘီယာနိုင်ငံထဲဝင်ပြီးတော့အစားအစာနဲ့စီးပွားတွေဝယ်ခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာနားဆင်ရဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှဒေါက်တာရှင်တွေနားဆင်ရမယ့်သတင်းလှော်တွေမှာမြမတက်မလို့နဲ့ရခိုင်လက်နက်ကင်ဖွဲ့အေအေတို့အကြချင်းပြင်းတဲ့တောင်ပိုင်းပလဲဝါမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့လို့ရသားတွေစစ်ပေးရှောင်နေရပါတယ်
။တိုက်ပွဲတွေဖြစ်တော့နေရွာလောက်ကဒီအခုပလဲဝါမြို့ပေါ်မှာရောက်လာတဲ့စစ်သည်တွေဒီမှာချောင်းထက်ရွာရဲပြီးတော့ဒီမှာ
စစ်ရှောင်းအကူကြီးပေးတာဝန်ရှိသူဦးကျော်အောင်ပြောသွားတာပါ။အပြည့်စုံကနောက်ပိုင်းမှနားဆင်ရပါမယ်။ဒီကြောင်းနဲ့တူစစ်ပွဲတွေအများဆုံးရပ်တန့်ရင်းနဲ့စစ်ရှောင်းဒုက္ခသည်တွေနေရပြန်နိုင်ရေးအစိုးရနဲ့တက်မလို့ကိုကချင်စစ်ရှောင်းတွေနဲ့ငင်းချမ်းကြီးလူလားသူတွေကတောင်းဆိုလိုက်တဲ့အကြောင်းပြည်သူစာစုစာရေးဆရာကြီးဗမော်တင်အောင်ရပြည့်အကျူအခမ်းအနားကိုဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့တဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပြီးသွားပါမယ်။အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းနောက်ဆုံးရသတင်းတွေကိုကိုရဲနိုင်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါရှင်။
အမေရိကန်ပြည်ထောင်စုနဲ့လူဝင်မှုကြီးကြပ်ရေးသဘောတူညီချက်အသစ်ကရှုပ်ပြောင်းချေချာနေထိုင်သူတွေရဲ့လူခွင့်ရေးကိုကာကွယ်ဖို့နဲ့အမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားကောင်းမွန်တဲ့ဆက်ဆံရေးကိုဆက်လက်ထိန်းသိမ်းနိုင်လိုက်စေတယ်လို့မက္ကဆီကိုသမ္မတအန်ဒရေးစ်လိုပက်စ်အိုဘရာဒေါ်ကပြောကြားလိုက်ပါတယ်။မက္ကဆီကိုသမ္မတအိုဘရာဒေါ်ဟာနိုင်ငံမြောက်ပိုင်းတီဟွာနာမြို့မှာမနေ့ကပြုလုပ်ခဲ့တဲ့လူစုစုဝေးမှုအတွင်းမှာအဲ့လိုပြောကြားလိုက်တာပါ။တကယ်လို့အမေရိကန်နဲ့မက္ကဆီကိုနိုင်ငံကကိုယ်စားလှယ်တွေဝါရှင်တန်မှာဆွေးနွေးမှုမအောင်မြင်ခဲ့ရင်သူ့အနေနဲ့မလုပ်ချင်ပေမဲ့လည်းအမေရိကန်ကုန်ပစ္စည်းတွေအပေါ်မှာတံပြန်ပြီးတော့သွင်းကုန်ခွန်တွေကောက်ဖို့အတွက်ကိုပြင်ဆင်ခဲ့ရတယ်လို့သမ္မတလိုပက်စ်အိုဘရာဒေါ်ကပြောပါတယ်။အလုံးကိုခက်ခဲတဲ့အခြေအနေအောက်မှာအခုလိုအရေးပါတဲ့သဘောတူညီမှုကိုရခဲ့တဲ့အတွက်သူတို့အောင်ပွဲခံကြခဲ့တယ်လို့သမ္မတအိုဘရာဒေါ်ကပြောပါတယ်။ဒီသဘောတူညီချက်အရမက္ကဆီကိုကနိုင်ငံရေးခိုလုံခွင့်ရှောက်ထားတဲ့သူတွေကိုအမေရိကန်ကပြန်ပို့တဲ့နိုင်ငံနယ်စပ်တစ်လျှောက်မှာလုံခြုံရေးတွေတိုးမြင့်ချထားဖို့သဘောတူခဲ့တာဖြစ်ပါတယ်။မက္ကဆီကိုနိုင်ငံထဲမှာဆက်ပြီးရှိနေဖို့ဆိုတဲ့ဒီစီဇန်ကိုပြီးခဲ့တဲ့ဇန်နဝါရီလကလေးကနယ်စပ်မြို့တွေဖြစ်တဲ့တီဟွာနာမက္ကဆီကာလီနဲ့ဆီယိုဒက်ဟွာရက်စ်မြို့တွေမှာလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ဒါပြင်မက္ကဆီကိုအနေနဲ့ဂေါ်ဒီမာလာနဲ့ထိစပ်နေတဲ့သူတို့နိုင်ငံတောင်ပိုင်းနယ်စပ်ကိုလည်းနိုင်ငံတော်အရန်တပ်ဖွဲ့တွေထောင်ထဲချပြီးတော့ဆေးလွတ်သွားမှာဖြစ်ပါတယ်။အမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားဝါရှင်တန်မှာ၃ရက်ကြာဆွေးနွေးပြီးတဲ့နောက်အခုလိုနိုင်ငံကြားသဘောတူညီချက်ကိုတောက်ကြနေကလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
G20 ကမ္ဘာစီးပွားအင်အားကြီးနိုင်ငံ20ကဗန်ဒါရေးဝန်ကြီးတွေနဲ့ဘူဘန်ဥက္ကဋ္ဌတွေကကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်အကာအကွယ်ပေးကြဖို့မူဝါဒပေါင်းစုံကျင့်သုံးသွားမယ်လို့ကတိပြုလိုက်ကြပါတယ်ဂျပန်နိုင်ငံမှာပြုလုပ်ခဲ့တဲ့ဒီ G20 စီးပွားအပြီးပူးတွဲညင်ညာချက်ထုတ်ရမှာအခုလိုကတိပြုလိုက်ကြတာဖြစ်ပြီးကုံတွေနဲ့ပထဝီနိုင်ငံရေးတင်းမာမှုတွေကြောင့်ဖြစ်လာတဲ့ NDA တွေကပိုပြင်းထန်ကြီးမားလာနေတယ်လို့လည်းထုတ်ပြောလိုက်ကြပါတယ်။ဒီကမ္ဘာစီးပွားအင်အားကြီးနိုင်ငံတွေကဗန်ဒါရေးဆိုင်ရာအကြီးအကဲတွေကအားကောင်းပြီးရေရှည်တည်တံ့ကမျက်မျက်တတနဲ့အားလုံးအကျိုးခံစား권ရမယ်ဖွံ့ဖြိုးတိုးတက်မှုမျိုးကိုစခုနိုင်ဖို့မူဝါဒအလုံးစုံကိုကျင့်သုံးသွားမယ်လို့ထပ်မံကတိပြုလိုက်ကြပါတယ်။ဒီကမ္ဘာဗန်ဒါရေးကောင်ဆောင်တွေကပဲအခုလိုအန္တရာယ်တွေပြင်းထန်လာနေပေမဲ့ကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကတည်ငြိမ်လာတဲ့သဘောမှရှိလာနေပြီးဒီနှစ်ကုန်ပိုင်းနဲ့နောက်နှစ်ထဲမှာတိုးတက်မှုပြန်အားကောင်းလာဖို့မျှော်လင့်ထားတယ်လို့ဒီကြေညာချက်ထဲမှာဖော်ပြထားပါတယ်။တကယ်တော့အမေရိကန်နဲ့တရုတ်တို့အကြာကုန်သွယ်ရေးနဲ့နည်းပညာဆိုင်ရာပြဿနာတွေဖြစ်ရှင်းနိုင်ဖို့လမ်းစာမတွေ့သေးတဲ့အခုလိုချိန်မှာဒီ G20 ဗန်ဒါရေးကောင်ဆောင်တွေအခုစနေတနင်္ဂနွေမှာအခွန်ကိစ္စကနေကျွေးမီပြဿနာနဲ့ကွန်ပျူတာနည်းပညာကိစ္စရပ်တွေကိုပါကြည်ကြဲပြန့်ပြန့်ဆွေးနွေးခဲ့ကြပါတယ်။တကယ်တော့ကမ္ဘာစီးပွားအင်အားအကြီးဆုံးအမေရိကန်နဲ့တရုတ်ကြား၁၇ချိန်မြောက်ဆွေးနွေးပြီးကြတဲ့ကဆက်လက်ဆွေးနွေးဖို့ရပ်တန့်နေပြီးနှစ်နိုင်ငံလုံးကနောက်ထပ်တင်းကြပ်မှုတွေကိုအပြန်အလှန်လုပ်ဖို့ချင်းချောင်းနေချိန်မှာတတိယကမ္ဘာစီးပွားအင်အားအကြီးဆုံးဂျပန်အနေနဲ့ဒီ1999ခုနှစ်ကထူထောင်ခဲ့တဲ့ G20 အဖွဲ့ရဲ့စည်းဝေးကိုပထမဆုံးချိန်အင်ရှင်ဖြစ်လက်ခံကျင်းပပေးတာဖြစ်ပါတယ်ခင်ဗျ။
Venezuela သမ္မတ Nicolas Maduro က Venezuela နဲ့ Colombia နိုင်ငံနယ်စပ်ကိုစနေနေ့ကပြန်ဖွင့်ပေးလိုက်ပြီးတဲ့နောက် Venezuela နိုင်ငံသားထောင်ပေါင်းများစွာအစားအစာနဲ့စီးပွားတွေကိုဝယ်ဖို့အတွက် Colombia နိုင်ငံတဲကိုဝင်ရောက်ခဲ့ကြပါတယ်။ Venezuela နိုင်ငံရဲ့နိုင်ငံရေးပြဿနာတွေကြောင့်နိုင်ငံနယ်စပ်ကိုလွန်ခဲ့တဲ့လေးလကပိတ်ထားခဲ့တာဖြစ်ပါတယ်။နယ်စပ်ကိုဖွင့်လိုက်တာနဲ့ Venezuela နိုင်ငံသားအတော်များများဟာဒီအခွင့်အရေးကိုအပြည့်အဝအသုံးချပြီးတော့အိနီဂျင်း Colombia နိုင်ငံတွေကတချီရာမြို့ကိုဝင်ရောက်ခဲ့ကြပြီးတော့ Venezuela နိုင်ငံထဲမှာမရနိုင်တဲ့အရာတွေကိုဝယ်ခဲ့ကြပါတယ်။ Venezuela နိုင်ငံကအတိုက်ခံတွေကဒီနိုင်ငံတွင်းမှာလိုအပ်နေတဲ့စီးပွားနဲ့စားနပ်ရိက္ခာတွေကိုသွင်းဖို့ကြိုးပမ်းခဲ့တာကြောင့်သမ္မတ Maduro ရဲ့ Socialist အစိုးရက Brazil, Colombia, Aruba, Borneo နဲ့ Curacao တို့နဲ့ထိစပ်နေတဲ့ဒီ Venezuela နယ်စပ်တွေကိုပိတ်ဖို့မိန့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
စူဒန်နိုင်ငံမှာ Sudanese Professionals Association SPA လို့တကောက်ခေါ်တဲ့အတိုက်ခံဆန္ဒပြသူတွေကနိုင်ငံတော်အစိုးရကိုအန်တုပြီးမပူပေါင်းရေးဆန့်ကျင်ဆန္ဒပြပွဲတွေလုပ်ကြဖို့တိုက်တွန်းထားချိန်မှာဆိုင်တွေပိတ်ပြီးလမ်းမပေါ်တွေမှာလူသူကင်းမဲ့နေပါတယ်။လက်ရှိစစ်ကောင်စီနှုတ်ထွက်ပေးပြီးအရသာအစိုးရထံအာဏာလွှဲပြောင်းပေးဖို့ထိုင်သပိတ်ကျောင်းစုဆန္ဒပြပွဲတွေကိုမကြာခင်ကစစ်တပ်ကအကြမ်းဖက်နှိမ်နှင်းခဲ့တာကြောင့်အသေးအပြောက်ရှိခဲ့ပြီးအခုတော့ဒီ SPA ဆန္ဒပြပွဲအဖွဲ့ကနိုင်ငံသားတွေနဲ့အိမ်ထဲမှာနေပြီးဆန္ဒပြဖို့တောင်းဆိုထားတာဖြစ်ပါတယ်။ဆန္ဒပြပွဲတွေကိုဦးဆောင်ခဲ့တဲ့ DSPA ကလနဲ့ချီအရင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ပြီးတဲ့နောက်အေပီလမှာစစ်တပ်ကသမ္မတဟောင်းအိုမာအယ်ဘာရှာကိုယာရုကဖြုတ်ချပြီးအာဏာသိမ်းခဲ့တာဖြစ်ပါတယ်။အဲဒီနောက်မှာတော့လက်ရှိအစိုးရမနှုတ်ထွက်မချင်းအရသာအစိုးရမပေါ်ပေါက်မချင်းလမ်းမတွေပေါ်မှာဆက်လက်ဆန္ဒပြကြဖို့ DSPA အဖွဲ့ကဆန္ဒပြတောင်းဆိုရကနေအကြမ်းဖက်နှိမ်နှင်းမှုတွေဖြစ်လာခဲ့တာပါ။အခုလက်ရှိအန်တုဆန္ဒပြပွဲမှာလေရင်မှုတွေနဲ့လေစိတ်ဝန်ထမ်းတွေလည်းပါဝင်လာတဲ့အတွက်ကြောင့်လေကြောင်းသွားလာမှုတွေရပ်ဆိုင်းပြီးလေစိတ်ဟာလည်းလူသူကိမဲ့နေတဲ့ပုံတွေကိုလူမှုကွန်ရက်မှာတင်ထားတာကိုတွေ့ရပါတယ်ခင်ဗျာ။
အန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကြေညာပေးနေပါတယ်။ဟောင်ကောင်ရဲ့တရားခံလွှဲပြောင်းတဲ့ဥပဒေကိုပြင်ဆင်ဖို့အစိုးရကအစိုးပြုလာကိုကန့်ကွက်တဲ့အနေနဲ့လူထောင်ပေါင်းများစွာဟာလမ်းတွေပေါ်ကိုထွက်ပြီးတော့ဒီကနေ့မှဆန္ဒပြခဲ့ကြပါတယ်။ဒီဥပဒေကိုပြင်ဆင်ဖို့လှုပ်တာဟာတစိတ်တဒေသကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့ဟောင်ကောင်ရဲ့လွတ်လပ်စွာတရားစီရင်ပိုင်ခွင့်တဖြည်းဖြည်းဆုပ်ယူလာနေတာဖြစ်တယ်လို့အတော်များများကဝေဖန်နေကြပါတယ်။ဒီဥပဒေကိုပြင်ဆင်လိုက်ခြင်းအပြင်ပြစ်မှုကျူးလွန်သူလို့တန်ကြာရှိတဲ့သူတွေနဲ့တရားခံပြည်တွေကိုဟောင်ကောင်ကနေတရုတ်နိုင်ငံပြည်မာကြီးကိုလွှဲပြောင်းပေးဖို့ပို့ပြီးတော့လွယ်ကူသွားစေမှာဖြစ်ပါတယ်။အဲလိုဆိုရင်လွှဲပြောင်းခံလိုက်ရတဲ့သူတွေဟာတိတိကျကျရှင်းရှင်းလင်းလင်းဖော်ပြထားခြင်းမရှိတဲ့ဒီအမျိုးသားလုံခြုံရေးဆိုင်ရာစွဲချက်တွေနဲ့လည်းရင်ဆိုင်ရဖို့ရှိနေပါတယ်။အခုလောလောဆယ်မှာတော့ဟောင်ကောင်ဟာတရုတ်ပြည်မာကြီးပါဝင်တခြားဘယ်နိုင်ငံနဲ့မှတရားခံလွှဲပြောင်းဖို့သဘောတူညီချက်ယူထားတာတော့မရှိပါဘူး။ဒီကနေ့ဆန္ဒပြပွဲအတွင်းဆန္ဒပြတဲ့သူတွေဟာနိုင်ငံသားလွတ်လပ်ခွင့်နဲ့လူ့အခွင့်အရေးကိုကာကွယ်စောင့်ရှောက်ဖို့တောင်းဆိုတဲ့ဇာတ်လမ်းတွေနဲ့ကျွေးကြော်သံတွေကိုအော်ဟစ်ပြီးတော့တောင်းဆိုဆန္ဒပြခဲ့ကြပါတယ်။ရတဖွဲ့ဝင်တွေကလည်းဆန္ဒပြတဲ့သူတွေကိုစောင့်ကြည့်မတန်းယူနေတာတွေရှိခဲ့ပါတယ်။တနိုင်ငံနှစ်ပြည်တော်စနစ်ရဟောင်ကောင်ဟာသူတို့ရဲ့လူမှုရေးတရားရေးနဲ့နိုင်ငံရေးစနစ်တွေကို250ကျဆက်ပြီးတော့ထိန်းသိမ်းထားခွင့်ရှိတယ်လို့အမကန်ရထားတာဖြစ်ပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံရဲ့အာဏာရကွန်မြူနတီပါတီကတော့ဥပဒေပြောင်းလဲတွေကိုအတင်းလုပ်ပြီးတော့ဒီသဘောတူညီချက်ကိုဖျက်နိုင်ဖို့တိုးပြီးတော့လှုပ်ဆောင်လာနေတာဖြစ်ပါတယ်ခင်ဗျာ
။ကဇက်ကစ္စတန်နိုင်ငံမှာဆိုဗီယက်လက်အောက်ကနေလွတ်မြောက်ပြီးခတဲ့ကဥဆောင်လာခဲ့တဲ့သမ္မတနှုတ်ထွက်သွားပြီးသမ္မတနေရာအစားထိုးရွေးချယ်ဖို့ဒီနေ့မဲပေးနေချိန်မှာဆန္ဒပြမှုတွေဖြစ်နေပြီးဆန္ဒပြသူတရားကျော်ကိုဖမ်းဆီးထားလိုက်ပါတယ်။ဒီဘူအာရှနိုင်ငံရဲ့အသက်88နှစ်အရွယ်သမ္မတနော့ဆူလ်တန်နာဇာဗာရီယက်မလာတုံကမမျှော်လင့်ဘဲနှုတ်ထွက်သွားခဲ့ပြီးအမြန်ကျင်းပခဲ့တဲ့ဒီသမ္မတရွေးကောက်ပွဲဖြစ်လာခြင်းနိုင်ငံရဲ့အကြီးဆုံးမြို့ကြီးအယ်မယ်တီကအက်စတနာယင်ပြင်မှာအခုလိုဆန္ဒပြခဲ့ကြတာပါဒီဖန်ဆင်းမှုတဲ့ Radio Free Europe ဥရောပလူမျိုးရေးရေဒီယိုကသတင်းတောက် Fighter Tosenko ပါဝင်နိုင်ငံခြားနယ်ဒေသကသတင်းတောက်အများပြားဟာလည်းခက်တာထိန်းသိမ်းခံခဲ့ရပြီးအာဏာပိုင်တွေဘက်ကဒီမြို့ကြီးတဝိုက်လုံခြုံရေးကိုတင်းကျပ်ထားလိုက်ပါတယ်ဒီရွေးကောက်ပွဲမှာအသက်66နှစ်အရွယ်ယာယီလက်ရှိသမ္မတကက်ဆမ်ဂျိုမတ်ထိုကီယက်အနေနဲ့အခြားပြိုင်ဘက်6ဦးကိုနိုင်ဖို့ထေချာသလောက်ရှိတယ်လို့အများကယူဆထားပါတယ်ဒီရွေးကောက်ပွဲမှာပထမဆုံးချိန်အနေနဲ့စစ်မှန်တဲ့အတိုက်ခံခေါင်းဆောင်တူဝင်ပြိုင်နိုင်ခဲ့ပေမဲ့အတိုက်ခံအင်အားကတော့အပြော့နေပါတယ်ဒီ အရင်တုန်းကတော့ဒီရွက်ကောက်ဘွဲဟာအစိုးရရဲ့အာဏာဆက်လက်ထိန်းသိမ်းထားနိုင်ရေးရုပ်ပြရွက်ကောက်ဘွဲသာဖြစ်တဲ့ဆိုပြီးဝိုင်းသပိတ်မှောက်ချဖို့အတိုက်ခံတွေကဆန္ဒပြခဲ့ကြပါတယ်ဆိုဗီယက်နိုင်ငံကခွဲထွက်လာခဲ့တဲ့နိုင်ငံတွေထဲအတိုးတက်ဆုံးနိုင်ငံတွေထဲကတစ်ခုဖြစ်တဲ့ဒီကဇကစတန်နိုင်ငံဟာရုရှားနဲ့တရုတ်နိုင်ငံအကြားမှာတည်ရှိပါတယ်ခင်ဗျာ
ဂျပန်နိုင်ငံကကာမာကူရာမြို့မှာတော့ကမ္ဘာလှည့်ခီးသွားတွေကိုလမ်းသွားရတဲ့အစားမစားဖို့ကိုတားမြစ်လိုက်ပါတယ်ဂျပန်နိုင်ငံကိုလာရောက်တဲ့ကမ္ဘာလှည့်ခီးသွားအရေးအတွက်ဟာနှစ်စဉ်တိုးလာနေပြီးတော့2018ခုနှစ်မှာတော့ကာမာကူရာဖျားရှိတဲ့ဒီမြို့ကိုလာရောက်တဲ့ကမ္ဘာလှည့်ခီးသွားဟာတန်း20လောက်ရှိတာပါဂျပန်နိုင်ငံဟာတန်ရှင်းတဲ့နိုင်ငံတစ်ခုဖြစ်နေလူသိများထင်ရှားတာဖြစ်ပြီးတော့ကာမာကူရာမြို့ကန်တချို့ဟာလည်းလမ်းတွေပေါ်မှာအမိုက်တွေများလာနေတဲ့အပေါ်မှာစိတ်ပြက်နေကြတာပါဒါပြင်ကမ္ဘာလှည့်ခီးသွားတွေဟာဒေသခံဂျပန်နိုင်ငံရဲ့ရိုးရာဓလေ့ထုံးစံတွေကိုချိုးဖောက်တာတွေရှိလာနေတယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့နှစ်နောက်ပိုင်းကတော့ကာမာကူရာဘောင်မြို့ဘောင်ဝင်ဂျပန်နိုင်ငံကကမ္ဘာလှည့်ခီးသွားတွေအလားများတဲ့နေရာတွေကဒီသကံတွေဟာကဘာလက်ခီးသွားတွေကြောင့်ဖြစ်လာနေတဲ့ညဉ့်ဉန်းမှုတွေနဲ့ပတ်သက်ပြီးတော့မကြည်မနက်ဖြစ်လာနေကြတာပါ။ဒါကြောင့်ကာမာကူရာမြို့ကောင်စီကပြီးခဲ့တဲ့မတ်လ22ရက်နေ့ကကဘာလက်ခီးသွားတွေအနေနဲ့လမ်းသွားနေတဲ့အစားမစားကြဖို့ကိုအမိန့်ထုတ်လိုက်တာပါ။ဒါပေမဲ့လည်းဒီအမိန့်ကိုမလိုက်နာဘဲချိုးဖောက်တဲ့လူတွေအနေနဲ့ဘယ်လိုအပြစ်ဒဏ်ခံရမလဲဆိုတာမပါတာကြောင့်ဒါကရုပ်ပြသက်သက်သာဖြစ်တယ်လို့လည်းတချို့ဝေဖန်သူတွေကရှုမြင်နေကြပါတယ်။ဒါပေမဲ့လည်းကာမာကူရာမြို့တာဝန်ရှိသူတွေကတော့အခုလိုအမိန့်ထုတ်လိုက်တဲ့အတွက်ကဘာလက်ခီးသွားတွေအနေနဲ့လမ်းသွားရင်စားစားတာမလုပ်ခင်မှာဒါကိုလုံးဝမလုပ်သင့်ပြန်စဉ်းစားလာနိုင်စီတယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
။ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်တဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြားချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့နယ်ဘက်မှတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံရွာသား400ကျော်ပလက်ဝမြို့ပေါ်တင်းရှောင်နေရတယ်လို့အကူအညီပေးအဖွဲ့ဝင်တွေကပြောပါတယ်။ဒီရက်ပိုင်းတွင်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘက်မှလည်းတိုက်ပွဲဖြစ်ပွားခဲ့တယ်လို့တပ်မတော်ရော AA ဘက်ကပါပြောဆိုခဲ့ပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ရှင်။
ချင်းပြည်နယ်ပလက်ဝမြို့နယ်ပြည်တောင်နဲ့တမချောင်းဝရွာနီမြမသမရုံနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့ပြီးမနေ့ကလက်နက်ကြီးတွေနဲ့ထပ်မံပစ်ခတ်မှုကြောင့်ရွာသား400ခန့်ပလက်ဝမြို့ပေါ်စစ်ဘေးတန်းချောင်းနေရဆဲဖြစ်တယ်လို့စစ်ရှောင်ကူညီပေးရေးဖွဲ့တာဝန်ရှိသူဥကျော်အောင်ကပြောပါတယ်
စက်ကွေးတွေဖြစ်တော့နေရွာလောက်ကဒီအခုပလက်ဝမြို့ပေါ်မှာရောက်လာတဲ့စီတီတွေလေတိမချောင်းထဲရွာရဲပြီးတော့တိမချောင်းဝါရွာရဲပြီးတော့ပြနေတပင်ရွာရဲအဲ့ဒီနေရွာကအခုလက်ရှိစီလူကြီးနေရလောက်ရောက်ပြီ
ပြီးခဲ့တဲ့တောက်ကြံနေ့ညနေပိုင်းကစိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးလက်ရှိတဖွဲ့ဖွဲ့ရောက်လာတဲ့စစ်ဆောင်ပြည်သူတွေအတွက်ယာယီနေထိုင်ဖို့ကြံ့ခိုင်ရေးရုံးနဲ့ရိတ်ခါရက်ွက်မှာရှိတဲ့အင်္ဂလန်ကမ်ပိုင်းကီမူမူဂျူတို့မှယာယီနေရာချထားပေးထားတယ်လို့ဥကြောင်ကဆိုပါတယ်မနေ့ကပလက်ဝမြို့နယ်ဘက်မှာအေအေနဲ့စိုက်ပွဲဖြစ်ပွားခဲ့ကြောင်းသမရသတင်းမှန်ပြန်ကြားရေးဖွဲ့အတွင်းမှဘူမှုချုပ်စွန်မင်းထွန်းကပြောပါတယ်
။တောက်ချာနေတုန်းကတော့တို့တို့ပလက်ဝမြောက်ချမ်းကဒီကောင်ကြီးရဘက်မှာတော့ထိတွေ့တိုက်ပွဲလေးဖြစ်ပွားတာရှိပါတယ်
။ချင်းမီနယ်ပလက်ဝမြို့နယ်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့စိုက်ပွဲတွေဖြစ်ပွားနေမှုကြောင့်ဒေသတွင်းလုံခြုံရေးစိုးရိမ်နေရပါတယ်။2019ပညာသင်နှစ်အတွက်ကျောင်းဖွဲ့တာတပတ်ခန့်ရှိပြီဖြစ်ပေမဲ့ပလက်ဝမြို့နယ်တွင်ကျောင်း108ကျောင်းလောက်ပညာသင်ကြားမဲ့ဆရာဆရာမတွေမရှိသေးလို့ကျောင်းမဖွင့်နိုင်ဘူးလို့ချင်းမြင့်နယ်လူမှုရေးဝန်ကြီးပေါင်လုံးမင်းထန်ကပြောပါတယ
်။108ကျောင်းလောက်ကဆရာမရှိဘူးလို့သူတို့ပြန်ပြောတာ။သူကျောင်းစီတွေရင်းရှင်သူတို့တက်ရှိစင်နိုင်တဲ့အစီအစဉ်တစ်ခုပေါ့နော်။ဆင်ပြောင်းတော့လောက်ရလောက်ကိုလောက်ပြရမှာပဲ
။လက်ရှိပလက်ဝမြို့နယ်တွင်စာတင်ကြမဲ့ဆရာဆရာမတွေမရောက်လာသေးတဲ့အချိန်တွေကိုတော့လူမှုရေးဝန်ကြီးပေါင်လုံးမင်းနံကအခုလိုဆက်ပြောပါဗျ
။ပလက်ဝမြို့နယ်က2018ကကျွန်တော်325ဆရာခန့်ပြီးတယ်။အဲ့ဒီထဲမှာ24ယောက်ကဒီတက်ခံဖြစ်ပြီးတော့ကျန်တဲ့ဖွဲ့ကအချင်းချင်းနဲ့ညောက်ပါကြက်ကအဲ့ဒီဖွဲ့ကြီးကိုခုအပြောင်းရှောက်တဲ့အခါမှာပြောင်းခွင့်ပြုလိုက်တော့သူတို့ရဲ့စံတာပြည့်နေရကိုဥပပြီးတော့ကျွန်တော်ပြောင်းခိုင်းတာဖြစ်ပြီ။သူစရင်တော့ပြင်ဆိုင်ထားတဲ့အတိအကျတော့စာမလာဘူး။အာမင်းဒီလုံချုံကြီးနဲ့လူတော့လူလာပါတယ်။မင်းဒီမလုံချုံဘယ်လိုမှလုံလို့မရဘူးနော်
။ဒါပြင်ဆရာဆရာမတယောက်စီတာရှိတဲ့ကျောင်းက94ကျောင်းရှိနေပြီးတော့စာသင်ကျောင်း200ကျော်ကတော့စာသင်ကြားရေးမှာခက်တွေ့နေတယ်လို့လဲချင်းမြင့်နဲ့ဆိုရဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ပလက်ဝမြို့နယ်တွင်နေမြေမလုံချုံမှုဟာပညာသင်ကြားရေးမှာအခက်အခဲဖြစ်စေတယ်လို့လဲဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်နဲ့ချင်းပြည်နယ်ပလက်ဝမြို့နယ်တွဲမှာမြမသမတော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
။ဇာကချင်းရင်းမှာမြောက်ဦးမြို့နယ်အောက်ကတန်ရတဲ့တောင်ဆက်1ကီလိုမီတာအကွာအဝေးမှာဒီတလေတို့ဒီကြားချက်တိတ်တိတ်ကောင်ရောင်းလာပြီးတော့ဒီအောက်ကန်ရအားမှာတည်းမြမသမတော်ရဲ့စစ်ကြောင်းကိုကျွန်တော်တို့ကအကြက်တက်ဖြစ်တယ်။ရ
ကျွန်တော်ကခွန်ဝေရဲ့ညနေ9:00ခန်းကတက်တင်ပြီးတော့ဘလောက်ဝါမျိုးကြီးတောင်းရရဲ့အနောက်တောင်ခွန်မြို့ကျွန်းကြီးကအကွာမှာဒီမှာတက္ကသိုလ်ကခိုင်ကျက်တူတို့ကြီးကြီးတက္ကသိုလ်ပေါ်ခဲ့တာရှိတယ်။ဒီမှာတက္ကသိုလ်ကနေပြီးတော့လေးဦးကြားဆုံးပြီးတော့ဆက်လာကြတာပေါ့နော်။နောက်ပြီးတော့အဝေးကနေပြောမှာလည်းဒီမှာညခွန်နာရီကတက္ကသိုလ်ကြီးတာရှိတယ်။မနေ့ကမြောက်ဦးမြို့နယ်တွင်ဖြစ်ပွားခ
ပါတယ်ကွာဂျုံဘကွေးနေရာဒီဘယောင်းကဆုံးအနားမှာကောလမ်းမကြီးမှာလေစစ်တပ်ကိုဖောက်ခွေးတာစစ်တပ်ကထိတဲ့မုံကြီးရမရှိဘူးဆိုတော့ကျွန်တော်တို့တိကျမသိရဘူးဘာမကြည့်ဘူးလေ
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲချင်းနေတဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွေးရဘူမူကြီးဝင်းစော်ဦးကိုဆက်တွေ့မေးမြန်းရမှာအခုလို့ပြောပါတယ
်ဒီတော့ထိတဲ့မုံကိုဖြေဦးခင်ဗျာရင်းရဲ့ဒီတော့ကျွန်တော်တို့မြောက်ဦးဝင်းစော်ပါဒီလိုမျိုးနေပြန်တော့ရှိရတ
ယ်။လက်ရှိရခိုင်ပြည်နယ်6မြို့နယ်နဲ့ချင်းပြည်နယ်ပလောင်ဝမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင် AA အဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေစေဖြစ်သလိုစီရေပတိပခတ်ဒေသကရွာသားတွေစစ်ပေးတိမ်းရှောင်နေရစေဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်းမှာတော့စစ်ပေးရှောင်ဥယျ 4,000 ကျော်ရှိနေပြီးချင်းပြည်နယ်ပလောင်ဝမြို့နယ်မှာတော့စစ်ပေးရှောင်ဥယျ 3,000 ကရှိနေတယ်လို့စစ်ရှောင်ကူညီပေးရေးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
နိုင်ကိုရင်သတင်းပေးပို့ထားတာပါအခုဆက်ပြီးတော့စစ်ပွဲတွေရပ်တန့်ရေးတောင်းဆိုနေကြတဲ့အကြောင်းကိုနားဆင်အောင်ပါကချင်ပြည်နယ်ပါဝင်တိုင်းဒေသတွေမှာဖြစ်နေတဲ့ထိုးစစ်တိုက်ပွဲတွေအမြန်ဆုံးရပ်တန့်ဖို့စီရေးပဋိပက္ခတွေကြောင့်မြေစာပင်ဖြစ်ရတဲ့ကလေးငယ်တွေအပါအဝင်အပြစ်မဲ့ပြည်သူတွေရဲ့အနာဂတ်အရေးအလေးထားစဉ်းစားပေးဖို့အစိုးရနဲ့တပ်မတော်ကိုကချင်စစ်ရှောင်တွင်နဲ့ငြိမ်းချမ်းရေးလှူလာသူတွေကကချင်ပြည်နယ်အတွင်းတကြော့ပြန်စစ်ရှင်းနှစ်ပြည့်တဲ့ဒီကနေ့မှာတောင်းဆိုလိုက်ပါတယ်ကချင်ပြည်နယ်အပါအဝင်ရန်ကုန်မြို့ကြီးတွေမှာလှုပ်ရှားတဲ့ရှစ်နှစ်ပြည့်အထိမ်းအမှတ်ငြိမ်းချမ်းရေးလှုပ်ရှားမှုတွေကိုလည်းအာဏာပိုင်တွေဘက်ကတားမြစ်ပိတ်ပင်ခဲ့ပေမဲ့ငြိမ်းချမ်းရေးလှုပ်ရှားသူတွေဘက်ကတော့စစ်ပွဲတွေအမြန်ဆုံးရပ်တန့်ရေးနဲ့ဆစ်ဆောင်ဒုက္ခတွေတွေနေရပြန်နိုင်ရေးကိုတောင်းဆိုခဲ့ကြပါတယ်မတ်စုမုံကစူးစီးတင်ပြပေးထားပါတယ်ရှင်
ဒီကနေ့ဂျွန်လာ9ရက်နေ့ကတော့ကချင်ပြည်နယ်အတွင်းမြမအစိုးရစစ်တပ်နဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO လက်အောက်ခံကချင်လွတ်မြောက်ရေးတပ် KIA တို့အကြား2012ခုနှစ်ကနေစလို့တကြောပြန်တိုက်ပွဲတွေပြန်ပြီးတော့ဖြစ်ခဲ့တဲ့ရှစ်နှစ်တင်းတင်းပြည့်တဲ့နေ့လည်းဖြစ်ပါတယ်။တကြောပြန်ရှစ်နှစ်ပြည့်တဲ့နှစ်ပတ်လည်နေ့အထိမ်းအမှတ်အဖြစ်နဲ့ကချင်ပြည်နယ်တည်ငြိမ်အေးချမ်းရေးတိုက်ပွဲကြောင့်စစ်ထံတစ်ဆစ်ဆောင်ဒုက္ခသည်တွေရဲ့အရေးပေါ်တောင်းဆိုချက်တွေနဲ့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်လှုပ်ရှားခဲ့ကြပါတယ
်။ကျွန်တော်တို့ဒီကနေ့ဟာဆိုရင်ကျွန်တော်တို့ကချင်ဒေသမှာတကြောပြန်ရှစ်ဖြစ်တာကျွန်တော်ရှစ်နှစ်ပြီးခဲ့ပြီဖြစ်ပါတယ်။ကျွန်တော်ရှစ်နှစ်တာတော့တည်းမှာကျွန်တော်တို့ဆစ်ဆောင်စခန်းနေမှာကျွန်တော်နေထိုင်တဲ့ကျွန်တော်မိဘတွေကျွန်တော်လူငယ်တွေကျွန်တော်ကလေးတွေကျွန်တော်ဘယ်လိုမျိုးဒုက္ခရောက်ခဲ့တယ်လဲကျွန်တော်ဘယ်လိုမျိုးဒုက္ခရောက်နေတယ်လဲဆစ်ရှောက်စခန်းတွေမှာနေတဲ့ကျွန်တော်လူငယ်တွေကလေးတွေမိဘတွေကျွန်တော်ကြုံတွေ့ခံစားနေတဲ့ကျွန်တော်ရဲ့အဖြစ်အပျက်တွေကိုကျွန်တော်ကြုံတွေ့ခံစားနေတဲ့အခက်အခဲတွေကိုကျွန်တော်ထုတ်ပေါ်တင်ဆက်มาဖြစ်ပါတယ်ကျွန်တော်ဆစ်ရှောက်စခန်းမှာကျွန်တော်ရှင်းနေကျွန်တော်နေထိုင်တဲ့အချိန်မှာကျွန်တော်မှာဒုက္ခအများကြီးရှိပါတယ်လုံခြုံမှုတွေကျွန်တော်မရှိပါဘူးဘယ်နှစ်ဘယ်ခါမှာကျွန်တော်ဘယ်လိုမျိုးဖြစ်မယ်ဆိုရအောင်ကျွန်တော်မသိနိုင်ပါဘူးအဓိကအဖြစ်ကျွန်တော်တို့ပညာရေးကျွန်တော်ရဲ့ကျန်းမာရေးကျွန်တော်ရဲ့စာဝတ်နေရေးကျွန်တော်တို့အများကြီးကျွန်တော်ဒုက္ခရောက်နေတာလည်းကျွန်တော်ရှိပါတယ
်ဒါကတော့ကချင်ပြည်နယ်ကပြည်သူရင်းမြစ်မှာကချင်စစ်ပြေးဒုက္ခတွေတွေနဲ့ကချင်လူငယ်တွေစုပေါင်းပြီးတော့ငြိမ်းချမ်းစွာလှုပ်ရှားမှုတွေဆောင်ရွက်နေတာဖြစ်ပါတယ်တကြောပြန်စစ်ရှင်းနှစ်ပြည့်တဲ့အခုအချိန်အထိကချင်ဒေသခံပြည်သူတသိန်းကျော်ဟာအစိုးရထိန်းချုပ်နေမြေကချင်လက်နက်ကိုင်အဖွဲ့ KIO ထိန်းချုပ်နေမြေပါဝင်တရုတ်မြန်မာနယ်စပ်ကစစ်ပေးစစ်ရှောင်စခန်းတွေထဲမှာခိုးလုံနေထိုင်နေကြရဆဲဖြစ်ပြီးတော့ကချင်ပြည်နယ်တွင်းမှာလည်းစစ်ရေးကတင်းမာနေစေအနေထားဖြစ်ပါတယ်ဒီအချိန်ဒီပုံမှာတော့ကချင်စစ်ရှောင်ပြည်သူတွေဘက်ကစစ်ရှောင်စခန်းတွေလူသားချင်းစာနာမှုအကူအညီတွေပေးတော်ကိုတားမြစ်ပိတ်ပင်မှုမရှိဘဲရရှိရေးနေရရင်းတွေကိုလူကုန်တိုက်ခါရှိစွာနဲ့ပြန်နိုင်ရေးကချင်စစ်မီးငြိမ်းအောင်ဆောင်ရွက်ပေးပါလို့ NLD ရသားဆိုရကိုတောင်းဆိုသလိုတပ်မတော်ကိုလည်းထိုးစစ်တွေရပ်ပေးပါလို့ရှင်းနေပြတဲ့အချိန်ကချင်စစ်ဆောင်လူငယ်တူဦးဖြစ်တဲ့ကိုအင်းခွန်ဂျာတော်ကလည်းကချင်စစ်ဆောင်တွေရဲ့သဘောထားအခုလိုပြောပြပါတယ
်ဒီ NLD အစိုးရကိုကျွန်တော်ကလည်းမေးပေးခဲ့တယ်ပေါ့နော်ကျွန်တော် NLD အစိုးရတက်လာတဲ့အချိန်မှာတကယ်ပဲကျွန်တော်တို့နိုင်ငံကတော့ငင်းချတော့မှာပဲအားလုံးကငင်းချတဲ့နိုင်ငံဖြစ်တော့မှာကျွန်တော်ဒီကလည်းငင်းချတော့မှာဆိုအဲ့လိုချက်နဲ့ကျွန်တော် NLD ကိုမေးပေးခဲ့တယ်ပေါ့ဒါပေမဲ့ဒီရောက်လာတဲ့အချိန်မှာကျွန်တော်တို့ဒီစစ်ပေးဆောင်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်ကလည်းမျိုးလင့်ချက်ကလည်းဟိုကအရင်တော့မရှိတော့ဘူးပြောရမယ်ဆိုရင်အခု2020မှာဘယ်သူကအစိုးရပြောင်းလို့ဥဆောင်လာနေဆိုရင်ဟာလဲကျွန်တော်ကဆိုနေပေါ့နော်တော့ကျွန်တော်တို့လက်ရှိအနေထားပြပို့ပြီးတော့ negative တန်ရောက်သွားမလားဆိုပြီးတော့ဆိုနေတာလည်းရှိတယ်။နောက်ပြီးတော့တောင်ရှိလူအားလုံးကျွန်တော်ကြောက်နေတဲ့ကြောချင်တာကြတော့အများဆုံးငင်းချမ်းချင်တယ်ပေါ့ငင်းချမ်းလို့အားလုံးငင်းချမ်းလို့တဲ့အများဆုံးစူးစမ်းပြပါလို့
ကချင်ပြည်နယ်တွင်းကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့ဘဝအခက်အခဲကြုံတွေ့ရတာတွေကိုစစ်ရှောင်ဒုက္ခသည်လူငယ်တဦးရဲ့ခံစားချက်ကချင်အမျိုးသမီးငယ်လေးတဦးကအခုလိုပြောပါတယ
်။2018 6လပိုင်း9ရက်နေ့ကစပြီးစစ်ဖြစ်ခဲ့ပေါ့နော်။တည့်ရနေရပေါ့နော်၃ရက်တပတ်လောက်ပြီးချိန်ခဲ့ရတာမဲ့စစ်ကိုတပတ်အပြင်ပြီးမယ်ပေါ့နော်၃ပတ်အဲ့လောက်ကြီးစဉ်းစားမှဖြစ်ခဲ့ရပြီးတော့စစ်ကြောင်းတွေထိုးလာတဲ့ချိန်မှာပြီးတော့ညင်သေးပေါ့နော်။ညာဆိုရင်ကြောက်ရတယ်ဆိုမှအမေကဖခင်အကြောင်းတွေမှာသူကလူအများတွေနေတဲ့အချိန်မှာစူးပြီးနေအခေအခေရတယ်ပြီးတော့ဒါမဲ့စီကတလားရောတလားအောင်ပုံသွားရတယ်အမေစီကမပြီးဘူးနော်ပုံပုံပြီးပြင်းထန်လာတယ်ပေါ့နော်အခုတတိပြောလိုက်တဲ့အချိန်မှာတချို့ကတော့မကောင်းမလို့ပဲနော်ပုံပုံပြီးဒါမဲ့ဒီကိစ္စကြောင့်ဒီခံစားရဒီကိစ္စကြောင့်ခရတဲ့လူတွေဆိုရင်အရင်ခံစားရတယ်တော့အလုံးဝကျေးဇူးတင်ပါတယ်
ကချင်ကြောပြန်ဆင်ရှင်းနေပြတဲ့အထိမ့်မှညီညာစွာလှူရှားနေတာတွေကိုအာနာပိုင်ဒီဘက်ကလည်းလာရောက်တားမြစ်မှုတွေရှိခဲ့ပါတယ
်။ငါပျော်ပွဲကြုံမဲ့လား
။ပျော်ပွဲရှင်ပွဲမို့ကျွန်တော်ခံစားချက်တို့ကျွန်တော်ထုတ်ပေါ်ပြသတဲ့ကျွန်တော
်ခံစားချက်ကိုထုတ်ပေါ်ပြသတယ်ဆိုတော့ကယေစုစီထဲမှာပါသွားပြီခင်ဗျာ
။နော်ခံမှုရတာယေစုစီနဲ့
ကျွန်တော်ဆန္ဒတိကျအောင်မဲ့ဆုတောင်းပေးဖို့ဆိုတာ
ဖြစ်တာ။အခုဥတော်လုပ်တဲ့သူတွေကဟို
ဆန္ဒထုတ်ပေါ်ရတယ်မဟုတ်ဘူးဆရာတော်ကိုကျွန်တော်
တို့ကလုံးဝသူ့နေဖို့တဲ့လိုက်လာခဲ့ပြီပါ။
အာကျွန်တော်မလိုက်နိုင်ဘူး
။မလိုက်နိုင်ဘူးလား
။ဟုတ်တယ်မလိုက်နိုင်ဘူးဆိုတော့ကျွန်တော်တို့ကတဲ့ရင်ပို့ပြီးတော့မှလုပ်ရစီတာဥပဒေနဲ့ညီလုပ်ရစီတာ
။ဒီလိုမျိုးကချင်ကြောပြန်ဆင်ရှင်းနေပြတဲ့အချိန်ရေးရဲစွာလှုပ်ရှားမှုတွေကိုအာနာပိုင်ဒီဘက်ကလာရောက်တားမြစ်တာကိုကန့်ကွက်ကြောင်းနဲ့အခုလိုမျိုးဆန္ဒထုတ်ဖော်မှုတွေကိုအလေးထားပြီးတော့တာဝန်ရှိတဲ့သူတွေဘက်ကအမြဲဆုံးဆောင်ရွက်ပေးဖို့နိုင်ငံတကာကချင်ကွန်ကရစ်ရဲ့အဖွဲ့ဝင်ဂျပန်နိုင်ငံကဒေါ်မရစ်ဆိုင်ဘူးကအခုလိုပြောပါတယ
်။ဒါကတော့သူတို့မလုပ်တင်လို့တင်နေ။ဘာကြောင့်လဲဆိုဒီပြည်သူလူထုတနေငလုံးတိုင်းတာနဲ့နားလည်လာဖို့အတွက်လုပ်နေတဲ့အတွက်ဒါပဲဖြစ်တဲ့ပေါ့နော်။ဒါကိုနိုင်သက်စီးနေလို့ပြီးတော့လုပ်တင်လို့ကျွန်တော်တို့မြင်တယ်။ရင်ကျေးတိမ်မွေတဲ့လုံးပုံလုံးကြီးနဲ့လုတ်ဖို့ကျမတို့လိုအပ်တယ
်အခုလိုမျိုးတကြောပြန်ကချင်စစ်ပွဲရှိနေပြည့်တဲ့အချိန်ပြည်တွင်းရေးရဲရေးလှုပ်ရှားသူတွေကလည်းတိုက်ပွဲတွေအများဆုံးရပ်တန့်ပေးဖို့တောင်းဆိုခဲ့ကြပါတယ်ရှင
်မဆုမွန်စူးစီးတင်ပြပေးထားတာပါသောတာရှင်တို့ကုနာဆင်နေကြရတာက VOA American အသံရဲ့တင်းနှင်းကနေညနေပိုင်းမြန်မာအစီအစဉ်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့ပြည်သူစာစုစာရေးဆရာကြီးဗမောတင်အောင်ရာပြည့်အကျူအခမ်းအနားကိုဒီကနေ့ရန်ကုန်မြို့စာပေပိမှန်ခန်းမှာကျင်းပခဲ့ရမှာမြန်မာနိုင်ငံစာရေးဆရာအတိုင်းဝိုင်းကပုဂ္ဂိုလ်တွေနဲ့ဆရာကြီးဗမောတင်အောင်ကိုလေးစားချစ်ခင်ကြတဲ့အပရိသတ်တွေတက်ရောက်ခဲ့ပါတယ်လာမယ့်2020မှာကျင်းပမယ့်ရာပြည့်အခမ်းအနားမတိုင်ခင်ဆရာကြီးဗမောတင်အောင်အတွက်အမှတ်တရအဆောက်အဦတစ်ခုတည်ဆောက်သွားဖို့စီစဉ်နေကြောင်းရာပြည့်အခမ်းအနားကျင်းပရေးကော်မတီတာဝန်ရှိသူတွေကပြောပါရယ်အပြည့်အစုံကိုတော့ကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ်ရှင
်ဆရာကြီးဗမောတင်အောင်မွေးဖွားတာလာမယ့်နှစ်2020ခုနှစ်ဆိုရင်နှစ်တရာပြည့်တော့မှာပါဒီကနေ့ရန်ကုန်မြို့စာပေပိမှန်ခန်းမှာကျင်းပတဲ့အခမ်းအနားမှာတော့ပြည်သူဆရာကြီးဗမောတင်အောင်ရဲ့ရာပြည့်အကျိုး69နှစ်ပြည့်အခမ်းအနားဖြစ်ကြောင်းဗမော်တင်အောင်ရာပြည့်အခမ်းအနားကျင်းပရေးကော်မတီဝင်ဦးအေးအောင်ကပြောပါတယ
်ဒီတရအကိုကဆာဗမော်69နှစ်မြောက်အခမ်းအနားပေါ့နော်ကျွန်တော်တို့ကရာပြည့်အကျိုးအခမ်းအနားလုပ်တာကိုစာပေပြန်မှာဒီပြီးခဲ့တဲ့ဒီဇင်ဘာလောက်မှာကျွန်တော်တို့ဆာဗမော်နောက်နှစ်2020မှာရာပြည့်အခမ်းအနားကျင်းပဖို့အတွက်ရာပြည့်အခမ်းအနားကျင်းပရေးကော်မတီဖွဲ့ထားတာရှိတယ်အကိုရာကြီးပေါ့ရာပြည့်ဆရာပြည်သူစာဆိုဗမာတင်အောင်ရာပြည့်အခမ်းအနားကျင်းပရေးကော်မတီရာကြီးတော့ဖွဲ့ထားတာရှိတယ်။အဲဒီကော်မတီကနေပြီးတော့အခုအဆောင်ကျင်းပတဲ့ပုံဒီရာပြည့်ချုပ်ခန်းတော့
လာမယ့်နှစ်2020ခုနှစ်မှာကျင်းပမယ့်ရာပြည့်အခမ်းအနားမတိုင်ခင်ဆရာကြီးဗမာတင်အောင်အတွက်အထိမ်းအမှတ်အဆောက်အုံတစ်ခုဗကိုးမြို့မှာတည်ဆောက်နိုင်ဖို့ကျင်းပရေးကော်မတီကစီစဉ်နေတယ်လို့လည်းဦးအေးအောင်ကပြောပါတယ
်။ရှင်းနှစ်မှာရာပြည့်အခမ်းအနားလုပ်တဲ့အခါကျလို့ရှိရင်ဒီလိုလို့ချင်တာကအခုဗကိုးမှာဗကိုးကဒီပူအောင်အောင်ဆိုတာသူကနေပြီးတော့ညီပြတ်တပ်မ၄ A ကရှူထားတာရှိရတာအဲ့ပြတ်တပ်မ၄ A ကထဲမှာဆရာပေါ်ပေါ်တောင်ယာကြီးအထိမ့်မှခမ်းမတခုကျွန်တော်တို့ကအဲ့ခဲမှာတခုနေနေရာတခုယူပြီးတော့ကျွန်တော်တို့စောင့်မယ်ပေါ့အမတ်တရားခမ်းမတခုစောင့်မယ်အဲ့ဒီဟာကိုအတွက်ကိုကျွန်တော်တို့အခုကော်မတီကပြီးခဲ့တဲ့ဒီဇင်ဘာလောက်ကလေးကနေပြီးတော့ပြည်သူ့စာစုပေါ်ပေါ်တောင်ယာကြီးခန္ဓာချစ်ပါရီကော်မတီယာကြီးဆိုပြီးဖွဲ့ထားတယ်အခုချစ်ဆက်ပြီးတော့လဲမြို့နယ်ကြီးအလိုက်ပေါ်မန္တလေးတို့ပဲပိုးတို့ပါလဲကော်မတီတွေကျွန်တော်ထပ်ဖွဲ့မယ်ဖွဲ့ပြီးတော့ဒီဥစ္စာကိုဒီခမ်းမတစ်ခုစောင့်မယ်ပြီးရင်ယာပြီးအခမ်းအနားတစ်ခုကိုကျွန်တော်တို့ကျင်းပနိုင်အောင်ဆီစဉ်နေကြတာပေါ့ဟုတ်ကဲ့
ဆရာကြီးဗမော်တင်အောင်ရဲ့ယာပြီးအခမ်းအနားကျင်းပရင်းနဲ့ပတ်သက်လို့ကျင်းပရေးကော်မတီအနေနဲ့အစိုးရထံကအခုချိန်ထိအကူအညီတောင်းတာမျိုးမရှိသေးဘူးလို့လဲသူကပြောပါတယ
်လောလောဆယ်တော့ကျွန်တော်တို့အနေနဲ့ကဒီယာပြီးအခမ်းအနားအတွက်ဆိုရင်တော့လိုအပ်တဲ့ခွင့်ပြုစိတ်ဒီပိုင်းတွင်တဲ့ခါကျရင်တော့ တို့ဘက်ကဘာတွေပူပေါင်းဆောင်ရွက်မလဲဖိတ်ကြားတဲ့အခါမှာတို့ဘာတွေပူပေါင်းဆောင်ရွက်မလဲအဲ့လိုတော့ရှိမှာပေါ့လောဆယ်မှာတော့ကျွန်တော်တို့ကတိကျအကူအညီတောင်းလာတော့မရှိပါဘူးခင်ဗျာဒါကြီးခန္ဓာချင်းပါကြီးကော်မတီအနေနဲ့အစိုးရနဲ့ဟိုအစိုးရနဲ့ဒီဘောဟိုဒီအဲအတွက်ဟိုမီဒီယာအစပေါ့ဒီကျွန်တော်တို့အလိုလိုအစိုးရကိုပြန်ပြန်ပူပေါင်းတောင်းလာခြင်းမရှိသေးပါဘူးခင်ဗျာကော်မတီပါချထားတဲ့မူမှာတော့ခရိုနီလိုမျိုးဘလို့ရမတန်ရှင်းတဲ့အလူငွေမျိုးဆိုရင်တော့ကျွန်တော်လက်မခံဘူးပေါ့ဒီလိုမျိုးပဲခြားတာရှိပါတယ်အစိုးရကနေပြီးတော့ပါဝင်မယ်ဆိုလို့ရှိရင်အဲ့ဒီဟာကိုလက်မခံဘူးဆိုတဲ့မူတော့မရှိဘူးပေါ့ဒါပေမဲ့ဟိုအစိုးရစီကနေပြီးတော့တွားပြီးတော့ကံအစိုးရစီကနေအခုဒီကိုတွားပြီးကံလှမ်းတာမျိုးမရှိသေးတာပါခင်ဗ
ျဆရာကြီးပမော်တင်အောင်ရဲ့ယာပြီအခမ်းအနားကျင်းပရေးကော်မတီယာယီကိုတော့ကိုကိုကျွန်းပြန်နိုင်ငံရေးအကျဉ်းသားဟောင်းဦးတင်အောင်ကဦးဆောင်ပြီးမနစ်ဒီဇင်ဘာလမှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးကော်မတီထဲမှာဆာရေးဆရာတွေအပြင်ဆရာကြီးရဲ့မိသားစုဝင်တွေလည်းပါဝင်ပါတယ်မြို့ချစ်စာပေတိရုံမှစာပေနဲ့အဘိဓမ္မာစာပေစတဲ့စာပေအများအပြားကိုရေးသားခဲ့တဲ့ဆရာကြီးဗမော်တင်အောင်ဟာပြည်သူ့ဘက်ကအမြဲတမ်းရပ်တည်ပြီးတော်လန်စာပေတွေကိုရေးသားခဲ့တဲ့အတွက်ဆာရေးဆရာအတိုင်းဝိုင်းနေတာမကဆရာကြီးရဲ့စာဖတ်ပရိသတ်တွေကမြို့ချစ်စာပေတွေရေးသားသူအဖြစ်အထူးအမှတ်ပြုလက်ခံထားကြတာပါဆရာကြီးဟာစာရေးယုံတက်တက်မဟုတ်ပဲလက်တွေ့မှာလည်းနိုင်ငံရေးဘက်မှာတက်ကြွစွာဥဆောင်ပါဝင်ခဲ့သူတူဖြစ်တာနဲ့အညီကိုကိုကျွန်းတိုက်ပွဲလို့ထင်ရှားတဲ့လှုပ်ရှားမှုကြီးတွေကိုဥဆောင်ခဲ့တဲ့စံပြပုဂ္ဂိုလ်တူဖြစ်ပါတယ်။သူလိုထူးချွန်ပြောင်ပြောင်းတဲ့ပုဂ္ဂိုလ်မျိုးနောက်ထပ်မရနိုင်တော့တဲ့အတွက်ဆရာကြီးပမော်တင်အောင်ကိုဂုဏ်ပြုပြီးရာပြည့်အခမ်းအနားကျင်းပဖို့စီစဉ်ရတာဖြစ်တယ်လို့ကျင်းပရေးကော်မတီဝင်တွေကပြောပါတယ်။သားသမီး6ဦးထွန်းကားခဲ့တဲ့ဆရာကြီးပမော်တင်အောင်ဟာ1988ခုနှစ်အောက်တိုဘာလ23ရက်နေ့အသက်58နှစ်အရွယ်မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုယ်စားဝန်နိုင်ပါရှင် VOE မြန်မာပိုင်းစီစဉ်ရဲ့ Asia 7 ဂျူရူကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကို Intel Set 70နဲ့ Mia Set 3တို့ကနေဇွန်လ3ရက်နေ့ကစပြီးပြောင်းလဲထုတ်လွှင့်ပေးနေပါတယ်စလုံးပေါင်းတွေကတော့ INTEL SAT 17နဲ့ MEA SAT 3တို့ဖြစ်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်အတွင်းမှာဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင
်။အမေရိကန်ပြည်ထောင်စုနဲ့လူမှုကြီးကြပ်ရေးသဘောတူညီချက်အသစ်ကရွှေပြောင်းကြီးချာနေထိုင်သူတွေရဲ့လူ့အခွင့်အရေးကိုကာကွယ်ဖို့နဲ့အမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားကောင်းမွန်တဲ့ဆက်ဆံရေးကိုဆက်လက်ထိန်းသိမ်းနိုင်လိုက်စေတယ်လို့မက္ကဆီကိုသမ္မတအန်ဒရေးစ်လိုပက်စ်အိုဘရာဒေါကပြောကြားလိုက်ပါတယ်။မက္ကဆီကိုသမ္မတအိုဘရာဒေါဟာနိုင်ငံမြောက်ပိုင်းတီဟွာနာမြို့မှာမနေ့ကပြုလုပ်တဲ့လူမှုစုဝေးမှုတွင်မှာအဲ့လိုပြောကြားလိုက်တာဖြစ်ပါတယ် G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ကပန်းတိုင်းဝန်ကြီးတွေနဲ့ဘိုးဘန်ဥက္ကဋ္ဌတွေကကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်အကာအကွယ်ပေးဖို့မူဝါဒပေါင်းစုံကိုကျင့်သုံးသွားမယ်ဆိုပြီးတော့ကြေညာပြုလိုက်ကြပါတယ်ဂျပန်နိုင်ငံမှာပြုလုပ်ခဲ့တဲ့ G20 အစည်းအဝေးအပြီးပူးရဲကြေညာချက်ထုတ်ပြန်မှာခုလိုကြေညာပြုလိုက်တာဖြစ်ပြီးတော့ကုန်သွယ်ရေးနဲ့ပထဝီနိုင်ငံရေးတင်မမှုတွေကြောင့်ဖြစ်လာတဲ့အန္တရာယ်တွေကပိုပြီးတော့ပြင်းထန်ကြီးမားလာနေတယ်ဆိုပြီးတော့လည်းထုတ်ဖော်ပြောဆိုလိုက်ပါတယ်ခင်ဗျာဗင်နီဇွဲလားနိုင်ငံသမ္မတနီကလပ်စ်မာဒူရိုကဗင်နီဇွဲလားနဲ့ကိုလံဘီယာနိုင်ငံနယ်စပ်ကိုစနေနေ့ကပြန်ဖွင့်ပေးလိုက်ပြီးတဲ့နောက်ဗင်နီဇွဲလားနိုင်ငံသားထောင်ပေါင်းများစွာဟာအစားအစာနဲ့စီးပွားတွေကိုဝယ်ဖို့အတွက်ကိုလံဘီယာနိုင်ငံထဲကိုစနေနေ့ကဝင်ရောက်ခဲ့ကြပါတယ်။ဟောင်ကောင်ရဲ့တရားခံလွှဲပြောင်းတဲ့ဥပဒေကိုပြင်ဆင်ဖို့တရုတ်အစိုးရကဆိုပြတာကိုကန့်ကွက်တဲ့အနေနဲ့လူထောင်ပေါင်းများစွာဟာလမ်းတွေပေါ်ကိုထွက်ပြီးတော့ဒီကနေ့မှဆန္ဒပြခဲ့ကြပါတယ်ဒီဥပဒေကိုပြင်ဆင်ဖို့လုပ်တာဟာဒစိတ်ဒေသကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့ဟောင်ကောင်ရဲ့လွတ်လပ်စွာတရားစီရင်ပိုင်ခွင့်တဖြည်းဖြည်းဆုပ်ယူလာနေတာဖြစ်တယ်လို့အတော်များများကရှိမြင်နေကြပါတယ်ပြည်ထောင်နိုင်ငံပဲရစ်မြို့မှာမနေ့ကကျင်းပခဲ့တဲ့ပြင်သစ် Open အမျိုးသမီးတဦးချင်းတင်းနစ်ပြိုင်ပွဲမှာတော့ဩစတြေးလျနိုင်ငံက Ashley Birdie ကဒီ Czech နိုင်ငံက Markéta Vondrousova ကို 6-1-6-3 နဲ့နှပွဲပြတ်နိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုရန်နိုင်ကပြောပြပြီးသွားတာပါဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇူပေးအယ်ထရက်ဖြစ်ပါတယ် VOA American အတံညနေပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19.25ရုပ်ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ကျမများသိစင်အောင်ပါ
This program has come to you from the Voice of America, Washington.
။